ကယနီလူငယ်တွေနဲ့ဗိုလ်ချုပ်ကြည့်ရုံနေရာရှိတောင်းမှုအကြောင်းကိုလည်းပြောပြပေးပါဦးမယ်ခရီးပြည်နယ်လွိုက်ကော်မြို့မှာမကြသေးခင်ကထားရှိတဲ့ဗိုလ်ချုပ်ကြည့်ရုံကိုရွှေ့ပေးဖို့တောင်းဆိုနေတဲ့ကယနီလူငယ်တွေနဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ငါးပွင့်ဆိုင်ကိစ္စုံဆွေးနွေးပွဲကိုဒီကနေ့တနေ့လုံးလုပ်ခဲ့ပေမဲ့ကျင်းနဲ့လောက်တဲ့အဖြစ်များရှိခဲ့တဲ့အကြောင်းကယနီပြည်လူငယ်အင်အားစုအဖွဲ့ကပြောပါတယ်ဒီအကြောင်းဗီဒီယိုမြန်မာပိုင်းသတင်းထောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
မျိုးသားပြန်လည်ပြည်ညိုင်းနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ၊ကယားပြည်နယ်အစိုးရ၊ကျေးရုပ်ဖြစ်မြောက်ရေးကော်မတီ၊ကရင်နီလူငယ်သပိတ်ကော်မတီ၊ကရင်နီမျိုးသားစိုးတက်ရေးပါတီ KMPP တို့ကဗိုလ်ချုပ်ကျေးရုပ်စီဆိုင်ကိစ္စနဲ့ပတ်သက်ပြီးလွယ်ကော်မြို့ကိန်းညာဟိုတယ်မှာဒီနေ့၅ဖွင့်ဆိုင်ဆွေးနွေးခဲ့ကြတာပါ။မနက်၉နာရီလောက်ကညနေအထိဆွေးနွေးခဲ့ကြပေမဲ့လည်းတိကျရဲ့အဖြေတစ်ခုကိုမရခဲ့တဲ့အတွက်အဲ့ဒီပေါ်မှာကျဉ်းသားအားရမှုမရှိကြောင်းညနေအစည်းအဝေးရဲ့ကရင်နီလူငယ်ပြောရေးဆိုခွင့်ရှိသူခွန်တော်မတ်စ်ကဗီဒီယိုကိုအခုလိုပြောပါတယ
်။ဆွေးနွေးမှုရနာကတော့ဒီနေ့ကတော့မရှိပါဘူး။ဒါတော့ဘုတ်နေကြတာပါ။ဒီရုပ်ထုတ်တဲ့ရင်းတွေကျွန်တော်ဥပ္ပီသွားတဲ့အတွက်ဒီနန်းတောင်းဆိုတော့ကျွန်တော်မရောက်လိုက်နိုင်ဘူးပေါ့နော်။ကျွန်တော်တို့လူချင်းကဟိုပြည်နယ်ဆိုရကမလျှော့လို့မရတာပါ။အမှန်တော့သူစီနိုင်တယ်ဆိုတာကဘလို့ချင်းတာပဲကိုတင်တင်ဖို့မဟုတ်လေနော်။ဒါကျွန်တော်နားလည်ဟာပါ။တိုးတော့ပြည်နယ်ဆိုရကရောပြည်ဝင်ကော်မတီကနှစ်ဖွဲ့ပေါင်းပြီးတော့ကျွန်တော်တို့ဖွဲ့တဲ့ဟိုဒီနှစ်ဖွဲ့နဲ့တစ်ဖွဲ့လူမျိုးဖြစ်နေတဲ့ချိန်မှာကတော့အဲ့လိုချင်းလေးမျိုးဖြစ်သွားတယ်ပေါ့နော်ကျင်းနာအာရမှုတော့မရှိဘူးတိုးတော့ကျွန်တော်အလန်းစင်ကိုကျွန်တော်ယူလိုက်တယ်ပေါ့ဗျာ
ဗိုလ်ချုပ်ကြီးတို့ကိုမလ18ရက်နေ့နောက်ဆုံးသားရွှေ့ဆိုင်ပေးဖို့ကရားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုကရင်ပြည်လူမျိုးတွေကကြီးညာချက်ထုတ်ပြန်ခဲ့ပြီးရဲ့နောက်ပိုင်းမှာသမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကငါးဖွဲ့ဆိုင်တွေ့ဆုံမှုကမ်းလှမ်းခဲ့တာပါဒီ၅ဖွဲ့ဆိုင်ဆွေးနွေးပွဲကို NRPC ဘက်ကနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ KMPP ဘက်ကခူးဦးရဲ့ဦးဆောင်တဲ့အဖွဲ့ကြားပြည်နယ်အစိုးရဘက်ကဝန်ကြီးချုပ်ဦးအဖောင်းရှုံရဲ့အဖွဲ့ပြီးတော့ကျေးရုပ်ဖြစ်မြောက်ရေးကော်မတီအဖွဲ့နဲ့ကရင်ပြည်ပြည်လူငယ်အင်အားစုတပိတ်ကော်မတီကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာပါပြည်သူ့သွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူနဲ့ပြည်နယ်သွတ်တော်ကိုယ်စားလှယ်ခူးသေးဝယ်လိုနဲ့သက်တည်နေနဲ့တက်ရောက်ခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲမှာအဖြစ်တခုမရခဲ့ပေမဲ့ဒီကိစ္စကိုငြင်းညာစွာဖြေရှင်းဖို့နဲ့အေပီလာမကုံငင်လေးပွင့်ဆိုင်တွေ့ဆုံဖို့သဘောတူညီချက်နှစ်ခုကိုရခဲ့ကြောင်းတီအန်ဒီပီလူငယ်များအင်အားစုတပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူခူရီတူကအခုလိုပြောပါတယ
်ဒီနေ့အတွင်းမှာစိုင်းစရုံလုံးရှိ NLD ရောမှာဆွေးလို့ရပါတယ်အဲ့ဒီစီကျွန်တော်တို့တတိခါဆွေးလို့မှဆွေးနွေးခဲ့တော့ level အစိုးရဖက်ကတော့ lower အပေးဖို့အစီအမံပြုပြောတဲ့အချိန်မှာကျွန်တော်ဆေးဘီရောမှာစိတ်ဆုံးနိုင်မှုကမဖြစ်တော့တာပေါ့နော်နောက်ပြတစ်ခုကဥစ္စာသေးလို့တော့အစကကျွန်တော်တို့ကာလာချေရအစ်ပီတာဆွေးနွေးဖို့သူတို့တော့ပြောတယ်အာတို့တော့လည်းဒီမနေ့ဖာကြလို့ရှိသူတို့ဒီကောင်မျိုးပိုင်းမှာမိတ်ဖြစ်နေတဲ့ဘာလို့မှပြေဆုံးဆွေးနွေးစရာလိုတဲ့ဆိုတဲ့တစ်ပြဲကြောက်လဲပါပေါ့နော်အဲဒါကြောင့်မို့ကျွန်တော်တို့စီဝေးကိုနောက်တစ်ချိန်မှပဲအစ်ပီတာဆွေးနွေးကြမယ်လို့တော့အဲ့လိုမျိုးသဘောတူထားကြပါပေါ့
ဒီနေ့ဆွေးနွေးမှုကိစ္စနဲ့ရက်ရွှေဆိုင်တဲ့ကိစ္စကိုတမနာယုံညွှန်ကြားမှုဥစ္စာသေးကိုမင်းများခဲ့ပေမဲ့လည်းဖုံးနဲ့ဖြေဆိုဖို့ညှင်းဆုပ်ခဲ့ပါတယ်အခုတော့ငါးဖွဲ့ဆိုင်ကျုပ်ဆောင်ပွဲအထိဖြစ်လာရတာကကြားပြီနဲ့အများပိုင်းနေရာမှာလူလူဆန္ဒမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုထားမဲ့ဆိုကြတဲ့အကန့်ဝက်လာခဲ့တဲ့ကရင်ပြည်လူငယ်တွေကိုအတင်းအဓမ္မဖမ်းဆီးတရားစွဲတာတွေကြီးရုပ်အတွက်သုံးတဲ့ငွေကျပ်3,000ကျော်ကိုပြည်နယ်အစိုးရကပုံမှန်နဲ့လည်းမချပြတာတွေကနေပြဿနာကြီးထွားလာရတာပါ